Welcome to the Voice of America in Burmese.
Tonasin Paul Mingala Nyanigima, Tanita, Moban Pija Waila Kamya, Few American Tayan, Tonsacha Kune, Milana Sachoye, Chalavini, Nyanigin, Seasoning Go, Nemasanori, Nyani Chonai, Guani Kunanaiti, Washington DC, Murogani, Langumita, Sachau Saku, Nasang Aruani, Dayaitin Sandiwavi.
ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းပန်ယူတင်ဆက်မှာပါခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိင်းကြည့်ညာပါပါဂျပန်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့စမှုဖွံ့ဖြိုးပြီးနိုင်ငံများ
G7TDC會議ကိုသမ္မတဘရက်အိုဘားမာနဲ့ထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာဟုတ်ကဲ့ပါခင်ဗျာအမေရိကန်နိုင်ငံညာရေးဝန်ကြီးဟောင်းဟီလာရီကလင်တန်အလုံးနဲ့ဆိုင်တဲ့အီးမေးလ်တွေကိုသူ့ရဲ့ပုတ်ကူရေးသုံးတဲ့အီးမေးလ်လိပ်စာကနေသုံးခဲ့တဲ့အတွက်စီကန်ချိုးဖောက်တယ်ဆိုတဲ့တင်ပြချက်မှာတော့
We could have done a better job at preserving emails and records of secretaries of state and their senior staff
နိုင်ငံညာရေးဝန်ကြီးဌာနတာဝန်ရှိသူတို့ပြောကြားသွားပါပါသတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒါအပြင် ငင်းငင်းနဲ့လွတ်လပ်တဲ့လူအတိုင်းဝိုင်းထူထောင်မှာမြန်မာလူငယ်တွေကိုပုံမပါဝင်ခွင့်မျှော်လင့်ထားတဲ့သမရဟောင်းဂျော့စ်ရီဘုတ်ကပြောကြားလိုက်တဲ့တင်ပြချက်နဲ့အတူထိုင်းမြန်မာနယ်စပ်မှာရှိတဲ့အတူပိုင်းကိုပိုင်အငင်းပွားနေတဲ့မျိုးဝရီမဲဆောက်ကြည့်ကြည်တရာအနီးကရေးလေကျွန်းမှာမွေးရေးဆေးဝါးတွေဖမ်းမိတဲ့သတင်းနဲ့တကအာရှကညီမိုးကောင်ရေရှားတန်ခံရတဲ့ကိစ္စတွေကိုလည်းတင်ပြသွားဖို့
ဂျပန်နိုင်ငံမှာကျင်းပနေတဲ့စမှုဖွံ့ဖြိုးပြီးခုနှစ်နိုင်ငံ G7 ထိပ်သီးအစည်းအဝေးဟာတိတ်ကိုထိရောက်ကျိုးရှိပြီးအဆကောင်းတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဆွေးနွေးပွဲအတွင်းမှာအဓိကအရေးကြီးတဲ့နောက်ထပ်နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးကြဖို့ရည်ရွယ်ထားတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။
We began to touch on some of the key security issues that are important to all of us.
ကျွန်တော်တို့အားလုံးအတွက်အရေးကြီးတဲ့လူမျိုးရေးဆိုင်ရာအဓိကကိစ္စရပ်တချို့ကိုကျွန်တော်တို့စပြီးဆွေးနွေးကြဖို့ရှိပါတယ်။တောင်တရုတ်ပင်လယ်နဲ့ရေကြောင်းတော်လာမှုလူမျိုးရေးဆိုင်ရာယူကရိန်းနဲ့ဆက်ဆက်ပတ်သက်တာတွေစသည်အားဖြင့်ဆွေးနွေးကြမှာပါ။ယူကရိန်းမှာဆက်ဆက်ဆွေးနွေးတာတွေကနေတိုးတက်မှုတချို့ကိုစမြင်လာနေရပေမဲ့တိတ်များလွန်းတဲ့အကြမ်းဖက်တိုက်ခိုက်တာတွေကိုတွေ့နေရဆဲဖြစ်ပြီးဒါကိုဖြေရှင်းဖို့လိုပါတယ်။နိုင်ငံတကာမှာအဓိကကြားတဲ့ကိစ္စရပ်တချို့ကိုဒီကနေ့ညနေပိုင်းမှာကျွန်တော်တို့အချိန်နည်းနည်းယူပြီးဆွေးနွေးကြမှာပါလို့သမ္မတဥပမာကပြောပါတယ်။မနေ့ပြန်တောက်ကြနေမှာထိပ်သီးအစည်းအဝေးပြီးတဲ့နောက်သမ္မတဥပမာဟာဟီရိုရှိမားမြို့ကိုသွားပါမယ်။1945ခုနှစ်မှာအဲ့ဒီမြို့ကိုအမေရိကန်ကကမ္ဘာပထမဆုံးအနုမီဘုံးနဲ့တိုက်ခိုက်တာကြောင့်ဂျပန်နိုင်ငံသားထောင်ပေါင်းများစွာသေဆုံးရသလိုဒုတိယကမ္ဘာစစ်အဆုံးသတ်ဖို့လည်းညံ့သွားစေခဲ့ပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်ဟီလာရီကလင်တန်ဟာနိုင်ငံသားရဲ့ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်အတွင်းကိုယ်ပိုင်အီးမေးလ်စာပါကိုအလို့အတွက်အသုံးပြုခဲ့တာဟာလမ်းညွှန်ချက်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တာဖြစ်တယ်လို့ပေါက်ကြားထွက်လာတဲ့နိုင်ငံသားရဲ့ဝန်ကြီးဌာနစစ်ဆေးရေးမှူးရဲ့အစီရင်ခံစာမှာဖော်ပြထားပါလိမ့်။ဒီကနေ့ခြားသာပရိနေလူသိရှင်ကြားထုတ်ပြန်မဲ့အစီရင်ခံစာကတရက်စောပြီးမနေ့ဗုဒ္ဓဟူးနေ့ကအစီရင်ခံစာပါအကြောင်းအရာတွေပေါက်ကြားထွက်လာတာဖြစ်ပါတယ်။ဝန်ကြီးဟောင်းကလင်တန်ဟာအလုပ်ကိစ္စအတွက်ကိုပိုင်အီးမေးလ်ကိုအသုံးပြုဖို့ခွင့်ပြုချက်တောင်းခံခဲ့တဲ့အထောက်အထားမရှိသလိုတောင်းခံခဲ့ရင်လည်းပယ်ချခံခဲ့ရမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအကြီးတန်းအရာရှိတွေကပြောဆိုကြပါတယ်။လုံခြုံရေးဆိုင်ရာစိုးရိမ်ချက်ကြောင့်ရောအစိုးရလုပ်ငန်းဆိုင်ရာမှတ်တမ်းတွေအဖြစ်တင်ဆက်ထားဖို့လိုအပ်ချက်အရာရောအစိုးရအရာရှိတွေအနေနဲ့အစိုးရအီးမေးလ်ကိုအသုံးပြုရမှာဖြစ်ပါတယ်။လက်ရှိနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနောက်ဟီလာရီကလင်တန်ရဲ့အရင်တာဝန်ထမ်းဆောင်ခဲ့ကြတဲ့ကွန်ဒိုလီဇာရိုက်ခေါ်လင်ပါဝယ်မက်ဒလင်အော့ဖ်ရိုက်တို့ရဲ့အီးမေးလ်အသုံးပြုမှုတွေကိုလည်းအစီရင်ခံစာမှာစမ်းစစ်ထားပါတယ်။ဒီပြဿနာကနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကာလရှည်ပြဿနာတွေဖြစ်တယ်လို့အစိုးရခန်းစာကဝေဖန်ထားပေမဲ့ Hillary Clinton ရဲ့ကိုယ်ပိုင် email စနစ်အသုံးပြုမှုကိုတော့အထူးပြုပြီးဖော်ပြထားပါတယ
်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကညွန်ပေါင်းအစိုးရအဖွဲ့ကိုတွေ့ချက်လိုက်ပြီးအစိုးရဝန်ကြီးတဦးတယောက်နေရာမှာသဘောထားတင်မှသူကိုခန့်အပ်လိုက်တာကြောင့်ပြည်တွင်းပြည်ပဝေဖန်မှုတွေထွက်နေပါတယ်။ Israel Biden Party ခေါင်းဆောင်ဖြစ်တဲ့အစိုးရအမျိုးသားဝါဒီ Avigdor Lieberman ဟာ Israel နိုင်ငံရေးမှာအကွက်ကွက်အပြတ်ပြတ်ဖြစ်အောင်အလုံဆုံးသူတူဖြစ်တယ်လို့ပါလက်စတိုင်းရေးနဲ့ပတ်သက်ရင်သဘောထားတင်မှသူလည်းဖြစ်ပါတယ်
။ He is not really predictable. So is the reason for having a coalition with Lieberman is to
သူကခံမှန်းရခဲ့တဲ့သူပါ။နိုင်ငံမှာတည်ငြိမ်မှုရှိအောင်လုပ်ဖို့ Lieberman နဲ့ညွန်ပေါင်းဖွဲ့တယ်ဆိုရင်တော့မှန်းထားတယ်လို့ဖြစ်ပါမလားဆိုတာတန်တရားရှိစရာပါ။ဒီလိုမှာတော့ Israeli Parliament တွင်မဲပို့များများရဖို့လွယ်သွားပါလိမ့်မယ်။အခုဆိုရင် budget ကလည်းရှိတယ်ဆိုတော့အဲ့ဒါကအထောက်အကူဖြစ်မှသိကြပါတယ်။ ဒါပေမဲ့ရေရှည်မှာတော့တည်ငြိမ်ရေးအတွက်အထောက်ပံ့ဖြစ်မယ်လို့မထင်ပါဘူးဆိုပြီးဟီဘရူးတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်အေဗရာဟမ်ဒစ်ကင်ကပြောသွားတာပါအခုဆိုရင်လေဘနန်ရဲ့ပါတီကူတာမကလွတ်တော်ရင်းအမတ်နေရာထောက်ဝဲကျော်ကိုနေတယ်ယောက်အစိုးရကထိန်းချုပ်ထားပြီးပါပြီလေဘနန်ကကာကွယ်ရေးဝန်ကြီးတည်ဖြစ်တာဝန်ထမ်းဆောင်တော့မှာပါလေဘနန်ကိုအစိုးရအဖွဲ့တွေထည့်သွင်းလိုက်ခြင်းအပြင်အစ္စရေးပါလက်စတိုင်းနှစ်နိုင်ငံရှင်တွဲနေထိုင်ရေးပိုပြီးခက်ခဲသွားစေမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမတ်တုန်နာကပြောပါတယ်အမေရိကန်အနေနဲ့အစ္စရေးအစိုးရနဲ့ဆက်လက်ပြီးတော့လက်တွဲလုပ်ကင်သွားဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့လည်းနိုင်ငံရေးဌာနပြောခွင့်ရကပြောပါတယ်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာမနေ့ဗုဒ္ဓဟူးနေ့ညကကြော်ကြားတဲ့ rap အဆိုတော် TI ဖျော်ဖြေမဲ့ဂီတပွဲတော်ကျင်းပရာနေရာမှာပြစ်ခတ်မှုဖြစ်တာကြောင့်တဦးသေဆုံးပြီး၃ဦးဒဏ်ရာရပါတယ်။နယူးယောက်မြို့မဟန်တန်အရက်က Union Square အနီး Avin Plaza မှာပြစ်ခတ်မှုဖြစ်ပြီးအသက်33နှစ်အရွယ်အမျိုးသား2ဦးသေဆုံးတယ်လို့ New York Times သတင်းစာကဖော်ပြပါတယ်။ပြစ်ခတ်မှုအတွင်းအသက်34နှစ်အရွယ်အမျိုးသားကတော့ရင်ဘတ်ကိုထိမှန်ခဲ့ပြီးအသက်26နှစ်အရွယ်အမျိုးသမီးကတော့ခြေထောက်ကိုထိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။နောက်ထံရရသူတဦးကတော့ဆေးရုံကိုသူ့ဖာသာလမ်းလျှောက်သွားတယ်လို့အာဏာပိုင်တို့ကပြောပေမဲ့သူဘသူဆိုတာနဲ့ဘလို့ထံရမျိုးရထားတယ်လဲဆိုတာကိုတော့မသိရပါဘူး။ Twitter မှာတင်ထားတဲ့အခင်းဖြစ်နေရမှာရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ပွဲလာပရိသတ်တွေကြောက်အားလန့်အားအော်ဟစ်ပြီးထွက်ပေါက်ရှိရာကိုပြေးလွှားနေကြတာမြင်တွေ့ကြရပြီးလူတဦးကတော့ကျန်းပြင်ပေါ်မှာလဲကျနေသူတဦးကိုကူညီပေးနေတာကိုတွေ့ရပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်ပြီးဖမ်းဆီးထားတာတော့မရှိသေးပါဘူးရှင
်။ UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာတာပရိညာနေပတ်တိတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းမြောက်ပိုင်းကစင်နဘုံမီတော်ဟာဒီကနေ့ထပ်ပေါက်ကွဲပါတယ်မီတော်မှာလှုပ်ရှားမှုတွေဆက်ရှိနေသေးပြီးနောက်ထပ်ပေါက်ကွဲအုံမဲ့အလားအလာတွေရှိနေသေးတယ်လို့မီတော်ကြွမ်းကျင်သူတူကပြောပါတယ်အခုထပ်ပြီးတော့ပေါက်ကွဲတာကြောင့်အထူးသဖြင့်ထိခိုက်တဲ့နေရာကတော့မီးတောင်ကနေ 3.8 မိုင်အကွာလောက်လေးမှာရှိတဲ့စူကန်ဒီဘီရွာလေးပါပဲ။အမျိုးသမီးနဲ့ကလေးငယ်အများစုဖြစ်တဲ့ရွာသားတို့အဲ့ဒီဒေသကနေထွက်သွားကြပြီဖြစ်ပေမဲ့အမျိုးသားအများစုကတော့အိမ်တွေနဲ့အိမ်မွေးတိရစ္ဆာန်တွေကိုကြည့်ဖို့အဆက်ရှိနေကြပါသေးတယ်။ပြီးခဲ့တဲ့နှစ်ဇွန်လကမီးတောင်ပေါက်ကွဲနိုင်တဲ့အလားအလာကိုအမြင့်ဆုံးအဆင့်သတ်မှတ်ထားပြီးတဲ့နောက်မီးတောင်အခြေအနေကိုတာဝန်ရှိသူတွေကအနီးကပ်စောင့်ကြည့်နေကြတာပါ။ကာရိုခရိုင်ကအမြင့်ပေ 8530 ရှိတဲ့ဒီမီးတောင်ဟာနှစ်400နီးပါးလှုပ်ရှားမှုမရှိဘဲအသက်မဲ့နေခဲ့ပြီးတဲ့နောက်2010ပြည့်နှစ်ဩဂုတ်လမှာပြန်အသက်ဝင်ပေါက်ကွဲခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလူ2ယောက်သေဆုံးပြီးတော့လူပေါင်း3000လောက်အိုးအိမ်ဆုံးထွက်ပြေးခဲ့ရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလမှာပေါက်ကွဲတုန်းကတော့လူပေါင်း16ယောက်သေဆုံးခဲ့ပါတယ်။စင်နာဘုံမီးတောင်ဟာအင်ဒိုနီးရှားမှာရှိတဲ့မီးတောင်ရှင်120ကျော်တဲ့ကတစ်ခုဖြစ်ပါတယ်
။ပြည်ထောင်ချခံခဲ့ရတဲ့အဇာဘိုင်ဂျန်သတင်းထောက်ခါရီဂျာအစ္စမာယီလိုပါလွတ်မြောက်လာခဲ့ပါပြီ။သူမှချခံရတဲ့ထောင်ထံ9နှစ်ပြည်တံကိုထပ်ဝက်လျှော့ချကြောင်းအဇာဘိုင်ဂျန်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပြီးနောက်မနေ့ဗုဒ္ဓဟူးနေ့ကသူမထောင်ကထွက်လာတာဖြစ်ပါတယ်။သမ္မတအီလ်ဟမ်အလီယပ်နဲ့မိသားစုရဲ့ကြီးကြီးတဲ့ချမ်းသာကြွယ်ဝမှုတွေကိုဖော်ထုတ်ခဲ့မှုနဲ့လူသိများသူသတင်းတောက်ခါဒီဂျာအစ္စမာယီလိုပါကိုအခွန်ရှောင်မှုအခွင့်အာဏာကိုအလွဲသုံးစားလုပ်မှုတွေနဲ့ဆွဲချက်တင်ခံခဲ့ရတာဖြစ်ပြီးအများစုကတော့နိုင်ငံရေးပျော့ကပါတယ်လို့ပြောဆိုကြပါတယ်။
I will of course go further to the European court and
ဆွေးဆိုချက်တွေအလုံးအတွက်အပြစ်မရှိဘူးဆိုတာပေါ်ပေါက်လာတဲ့အချိန်ဥရောပတရားရုံးမှာဆက်လက်လှုံ့ဆော်သွားပါမယ်။ကျမကိုထောင်ထဲမှာတနစ်ခွဲထိမ့်သိမ်းထားပြီးအလုံးမလုံးနိုင်မိသားစုနဲ့မတွေ့နိုင်ကျောင်းသူကျောင်းသားတွေနဲ့မတွေ့နိုင်ခဲ့တာတွေအတွက်အစားပိုင်းချက်အစိုးရမှတာဝန်ရှိပါတယ်။ကျမကပေါ်လှုံ့ဆော်ခဲ့တာအလုံးအတွက်အစိုးရကတာဝန်ယူရပါလိမ့်မယ်လို့ထောင်ကလွတ်လာတဲ့သတင်းတောက်ခါရီဂျာအစ္စမာယီလိုပါကပြောဆိုခဲ့တာဖြစ်ပါတယ်။Amnesty International နဲ့ Human Rights Watch အဖွဲ့တို့လိုနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့သူမအပေါ်ချမှတ်ထားတဲ့ပြစ်ဒဏ်အလုံးကိုရုပ်သိမ်းပေးဖို့တောင်းဆိုပါတယ်။အမေရိကန်ပြည်ထောင်စုအစိုးရအတန်းလွှင့်လုပ်ငန်းများဆိုင်ရာအုပ်ချုပ်ရေးမှုများဘုတ်အဖွဲ့ BBG ရဲ့အမှုဆောင်အရာရှိချုပ်နဲ့ညွှန်ကြားရေးမှူးဂျွန်လန်းစင်ကလည်းခါရီဂျာအစ္စမာယီလိုပါကိုခီးသွောက်ွင့်တာမီချက်ကိုဖယ်ရှားပေးဖို့အပြင်ဖမ်းဆီးချုပ်နှောင်ခံခဲ့ရလို့ဒုက္ခတုခတွေခံစားခဲ့ရတဲ့သူမကိုအနှောက်အယှက်ပေးတာတွေစောင့်ကြည့်တာတွေနဲ့ချင်းချောက်တာတွေမလုပ်ဖို့ကိုလည်းအဇာဘိုင်ဂျန်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်
။အမေရိကန်ပြည်ထောင်စုကအဝင်ထွက်အများဆုံးလေဆိပ်တွေမှာလူတွေပြစ်ကျက်ဆောင်ဆိုင်နေရတာအဆင်ပြေစေဖို့အတွက်လူညိုရေးဆိုင်ရာစစ်ဆေးသူအဖြစ်တွေကိုထပ်လွှတ်ထားပြီးလို့တရုတ်ပို့ဆောင်ရေးပိုင်းလူညိုရေးဆိုင်ရာစီမံခန့်ခွဲရေးအဖွဲ့ TSA အကြီးအကဲကပြောပါတယ်။လေဆိပ်တွေမှာလူညိုရေးစစ်ဆေးခံမှုအချိန်အကြာကြီးဆုံးကြရတာကြောင့်မကြေမနက်ဖြစ်ပြောဆိုဝေဖန်တာတွေထွက်ထားတာပါ။အ အောင်မြင်ပွဲနေ့ Memory Day အလိုက်ရနေ့နယူးယောက်တိခီးသားကာလစကန်ဒီအချိန်လေးမှာပဲအခုလိုစစ်ဆေးသူအစ်တစ်တွေထပ်ပြီးအားဖြစ်လိုက်တာပါ Chicago, New York, Atlanta, Los Angeles နဲ့တခြားအဝင်အထွက်များတဲ့လေဆိပ်တွေအတွက်လူငယ်ရေးစစ်ဆေးသူဝန်ထမ်းအစ်တစ်တွေပို့ထားတဲ့ကြောင်း TSA အကြီးအကဲ Peter Neffinger ကလွတ်တော်အမတ်တွေကိုဗိုလ်ထူးနေမှာပြောပါတယ
် American ပြည်တော်စုကကျောင်းတွေမှာလိန်ပြောင်းထားတဲ့ကျောင်းသူကျောင်းသားတွေတန်းစင်ကန်ရွေးချယ်အသုံးပြုခွင့်နဲ့ပတ်သက်ပြီးအစိုးရကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေနဲ့ပတ်သက်လို့တက်ဆက်ပြည်နယ်ကဥဆောင်ပြီးပြည်နယ်၁၁ခုကသမ္မတဥပမာအစိုးရကိုတရားစွဲလိုက်ပါတယ်။အစိုးရအကြောင်းတွေမှာတက်နေတဲ့ကျောင်းသားတွေအနေနဲ့သူတို့ရဲ့မွေးစင်းထဲမှာဖော်ပြထားတဲ့လိန်ခွဲခြားသတ်မှတ်ချက်အတိုင်းမဟုတ်ဘဲသူတို့ကိုသူတို့ကြားဒါမှမဟုတ်မအဖြစ်သတ်မှတ်တဲ့အတိုင်းတန်းစင်ကန်တွေကိုအသုံးပြုခွင့်ပေးဖို့ဖက်ဒရယ်အစိုးရရဲ့လက်ညွှန်ချက်ကတိုက်တွန်းထားတာပါ။အစိုးရရဲ့တိုက်တွန်းချက်ဟာကျောင်းသားတွေရဲ့ပုဂ္ဂလိကအခွင့်အရေးတွေကိုအကာအကွယ်မပေးဘူးလို့ဗုဒ္ဓဟူးနေ့ကရှောက်ထားလိုက်တဲ့တရားစွဲဆိုချက်မှာဖော်ပြထားပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။အခုကစလို့ဆက်သွယ်မေးမြန်းခြင်းနဲ့သတင်းလွှာတွေကိုတင်ပြသွားပါမယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးHillary Clinton ဟာနိုင်ငံရေးဝန်ကြီးအဖြစ်တောင်းဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းအလုံးနဲ့ဆိုင်တဲ့အီးမေးလ်တွေကိုသူ့ရဲ့ပုဂ္ဂိုလ်ရေးသုံးတဲ့အီးမေးလ်လိပ်စာကနေတုံးခဲ့တဲ့အတွက်နိုင်ငံရေးဝန်ကြီးဌာနရဲ့အစည်းအကမ်းချက်တွေကိုချိုးဖောက်ရာရောက်တယ်လို့နိုင်ငံရေးဌာနရဲ့စစ်ဆေးမှုချုပ်ကဆုံးဖြတ်ခဲ့ပါတယ်ဌာနကမဟုတ်တဲ့အပြင်ကွန်ပျူတာဆာဗာကတဆင့်အီးမေးလ်တွေဖြတ်သွားတဲ့အတွက်လုံခြုံရေးအန္တရာယ်ရှိစေခဲ့တယ်လို့ဒီကနေ့ကြာသပတေးနေ့မှာထုတ်ပြန်မှုရှိတဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာမှာစစ်ဆေးမှုချုပ်ကပြောဆိုလိုက်တာပါအခုလိုအစီရင်ခံအစိုးရအစီရင်ခံစာကြောင့်သမရလောင်းဖြစ်ဖို့ကြိုးစားနေတဲ့ Hillary Clinton ရဲ့မဲဆွယ်စည်းရုံးမှုတွေပေါ်ဘယ်လိုတည်ရောက်မှုတွေရှိလာနိုင်ပါသလဲ VOA သတင်းတောက် Zelensky ဟုတ်ရဲ့သတင်းလွှာကိုတော့မတ်ဆုမြတ်မွန်ကတင်ပြပါမယ်
American နိုင်ငံသားရဲ့တာဝန်တွေမပြီးဆုံးခင်မှာနိုင်ငံသားရဲ့ဝန်ကြီးဟောင်း Hillary Clinton အနေနဲ့အစိုးရတာဝန်နဲ့ဆိုင်သမျှ email တွေအလုံးကိုဌာနကိုပေးခဲ့တဲ့လို့နိုင်ငံသားရဲ့ဝန်ကြီးဌာနစစ်ဆေးရေးမှူးချုပ်ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့အစိုးရ email မူဝါဒကိုချိုးဖောက်တဲ့ဝန်ကြီးက Hillary Clinton တယောက်တည်းမဟုတ်ဘူးလို့နိုင်ငံသားရဲ့ဌာနပြောခွင့်ရ Mark Donner ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်။ We could have done a better job.at preserving emails and records.
ဝင်လင်းပြောရမယ်ဆိုရင်အရင်ဆိုရတော်တော်များများလက်ထက်သေးကနိုင်ငံသားရေးဝန်ကြီးတွေသူတို့ရဲ့အကြီးတန်းအရာရှိတွေအပြန်အလှန်ပို့ခဲ့တဲ့ email တွေမှတ်တမ်းတွေကိုကျွန်တော်တို့အနေနဲ့အခုထပ်ပိုးပြီးသေးသေးချာချာထိမ့်သိမ်းထားနိုင်ခဲ့ရမှာပါဝန်ကြီး Clinton လက်ထက်မတိုင်ခင်တည်းကအဲ့လိုဖြစ်နေတာကိုကျွန်တော်တို့သိပါတယ
်အလုပ်တာဝန်နဲ့ဆိုင်တဲ့ email တွေကိုပုံကိုရေးသုံးတဲ့ email လိပ်စာကနေသုံးခဲ့တဲ့အကြောင်းစပေါ်ထွက်လာခဲ့ချိန်တုန်းကသူ့အနေနဲ့ဥပဒေနဲ့ဆန့်ကျင်တာဘာတစ်ခုမှမလုပ်ခဲ့ဘူးလို့ဝန်ကြီးဟောင်း Clinton ကဆိုခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့အရင်ကအခုလိုဖြစ်လာမယ်မှန်သိခဲ့ရင်ဒီလိုလှုပ်ချင်မှလှုပ်ခဲ့လိမ့်မယ်လို့ထပ်ပြီးပြောကြားခဲ့ပါတယ်
။ Even though it was allowed, I should have used two accounts. One.
တမ်းမြစ်ထားတာမျိုးမရှိခဲ့ပေမဲ့လေကျမအနေနဲ့ပုံကိုရေးတွေ email account တစ်ခုအလုံးနဲ့ဆိုင်တဲ့ email account တစ်ခုတသက်စီထားပြီးတော့သုံးခဲ့တင်တာပါ။တစ်ခုတည်းထားခဲ့မိတာအမှားပါ။အဲ့ဒီအတွက်စိတ်မကောင်းပါဘူး။တာဝန်လည်းကျမယူပါတယ်။
စာမျက်နှာပေါင်း 9,000 ကျော်ပါတဲ့တာဝန်နဲ့ဆိုင်တဲ့ email တွေကိုရောပုံကိုရေးသုံးတဲ့ computer server ကိုပါနိုင်ငံသားရေးဝန်ကြီးဌာနလက်ကိုပေးအပ်ခဲ့ပြီးတဲ့နောက်မှာတော့ဒီကိစ္စခဏငြိမ်သွားခဲ့ပါတယ်။ဒါပေမဲ့ Democratic Party အတွက်သမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Mrs. Clinton နဲ့ပတ်သက်တဲ့သတင်းဖော်ပြချက်တွေထဲမှာတော့ထည့်သွင်းဖော်ပြကြလိမ့်ရှိပါတယ်။အခုနောက်ဆုံးစစ်ဆေးရေးမှူးချုပ်ရဲ့စီရင်ခံစာထွက်ပေါ်လာခဲ့တော့ပြိုင်ဘက်ဖြစ်တဲ့ Republican Party ဘက်က Donald Trump အတွက်အခွင့်ကောင်းယူထိုးနှက်စရာဖြစ်ခဲ့ပါတယ
်။ Crooked Hillary, Crooked Hillary. Jesus crooked is
the ကြံဖန်များတဲ့ Hillary, လူညာ Hillary အတွက်သတင်းစိုးထွက်လာပြီလေ။သိကြတဲ့အတိုင်းပဲထွက်လာတဲ့သတင်းတွေကမကောင်းဘူးဗျ။စစ်စေးမှုချုပ်ရဲ့အစီရင်ခံစာကလည်းသူ့အတွက်မကောင်းရှာဘူး
American အောက်လွှတ်တော် Democratic ခေါင်းဆောင် Nancy Pelosi ကတော့ Hillary Clinton ဘက်ကနေအခုလိုကာကွယ်ပြောသွားခဲ့ပါတယ
် The report itself references long-standing systemic weaknesses
ဒါဟာဟိုးအရှင်နိုင်ငံသားရေးဝန်ကြီးတွေလက်ထက်မတိုင်ခင်တည်းကဖြစ်နေတဲ့စနစ်ပိုင်းဆိုင်ရာအာဏာချက်ဖြစ်ပါတယ်လို့ကိုအစီရင်ခံစာထဲမှာရည်ညွှန်းဖော်ပြထားပါတယ်ရှင်
နိုင်ငံသားရေးဝန်ကြီးဌာနစစ်စေးရေးမှူးချုပ်က1998ခုနှစ်ကနေလက်ရှိအထိနိုင်ငံသားရေးဌာနမှာကျင့်သုံးနေတဲ့မှတ်တမ်းတင်မှုဆိုင်ရာဥပဒေတွေမူဝါဒတွေနဲ့လက်တွေ့ဆောင်ရွက်မှုတွေကိုသုံးသပ်ပြီးတော့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်ရှင်
ရန်ကုန်တိုင်းအတွင်းကကျူးကျော်နေထိုင်သူတွေရဲ့အရေးတက်တက်တသားကင်ပွဲဖြစ်ရှင်းသွားမယ်သဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကဗိုလ်ထူးနေမှာဒင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားပါတယ်။ဒီနေ့တိုင်းဒေသကြီးတချို့ကဝန်ကြီးချုပ်တွေအတွက်ခေါင်းခဲစရာပြဿနာကြီးတစ်ခုဖြစ်တဲ့ကျူးကျော်ပြဿနာကိုရန်ကုန်တိုင်းမှာအောင်အောင်မြင်မြင်ဖြစ်ရှင်းနိုင်ဖို့ဘာတွေလုပ်သင့်တယ်လို့ကျွန်တော်တို့ဒေါတာရှင်တွေကအကြံပေးကြပါတယ်။ကျူးကျော်အရေးအပြည့်အလဲဆုံးဖြစ်ရှင်းနိုင်မယ့်နည်းလမ်းမျိုးစုံနဲ့ပတ်သက်ပြီးအခုလာမယ့်စနေညတိုင်းရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-232-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါမယ
်။ဗမာစနေည VO တိုင်းရဲ့လေလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ရလိုက်ရပါတယ်ခင်ဗျာ။အခုတော့မြန်မာပြည်နဲ့ဆိုင်တဲ့သတင်းတွေကိုတင်ဆက်သွားပါမယ်။ငញ្ញញင်းနဲ့လွတ်လပ်တဲ့လူအတိုင်းဝိုင်းထူထောင်ရမှာမြန်မာလူငယ်တွေပါဝင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဟောင်း George W. Bush ကပြောကြားလိုက်ပါတယ်။သမ္မတဟောင်းရဲ့ Bush Institute မှာတက်ရောက်နေတဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာသင်တန်းဆင်းပွဲမှာတိုက်တွန်းပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ကိုအောင်ကတင်ပြမှာဖြစ်ပါတယ်။
မေလ25ရက်နေ့ကအမေရိကန်သမ္မတဟောင်း George W. Bush ရဲ့ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Foreign သင်တန်းဆင်ပွဲကို Texas ပြည်နယ် Dallas မှာကျင်းပခဲ့တာပါ။တိုင်းပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာတရတအားပါဝင်ကြတဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်18ဦးရဲ့ Diploma သင်တန်းဆင်ပွဲကိုသမ္မတဟောင်း George W. Bush နဲ့ဇနီး Laura Bush တို့တက်ရောက်ပြီးစကားပြောကြရမှာသမ္မတ Bush ကမြန်မာလူငယ်တွေတိုင်းပြည်တည်ဆောက်ရေးမှာအထောက်အကူဖြစ်အောင်ကူညီကြဖို့တိုက်တွန်းခဲ့ပါတယ
်။ I share the same desire that Laura and I have which is to do our best to spread freedom for the sake of peace and
ညီငယ်နဲ့လူကုန်တိတ်ခါကိုတံပိုးထားတဲ့လွတ်လပ်မှုအဝန်းအဝိုင်းပိုကျပြန့်အားကောင်းလာအောင်အကောင်းဆုံးလှုပ်ဆောင်သွားဖို့ကျွန်တော်နဲ့လော်ရာစိတ်ပိုင်းဖြတ်ထားပါတယ်ဒါဟာအကောင်းဆုံးလမ်းဖြစ်ပြီးအခုတင်နန်းဆင်းတဲ့ចောင်းသူចောင်းသားတွေကိုလည်းဒီတိုင်းဆက်လုပ်ဖို့ကျွန်တော်တို့ပြောခဲ့ပါတယ်ဒါဟာကျွန်တော်အတွက်တော့အနာဂတ်ခေါင်းဆောင်တွေကိုအားပေးဖို့ရရှိတဲ့အခွင့်အရေးပါဒီလိုအားပေးလိုက်တဲ့သူတွေဟာလည်းမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်အောင်ဆက်လုပ်သွားမယ်ဆိုတာတကယ်ကိုယုံကြည်ပါတယ်
ဒီအခမ်းအနားကိုသမရဟောင်းဇနီးမောင်နှံအပြင်ဒီမိုကရေစီရေးထောက်ခံအားပေးတဲ့အဖွဲ့အစည်းတွေကခေါင်းဆောင်တွေလည်းတက်ရောက်ပါတယ်လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်ကိုတက်ရောက်သူတူဦးဖြစ်တဲ့ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းလှုပ်ရှားမှုအဖွဲ့ကမအေးဆန်းက
My college and I visited to Washington DC to witness the foundations of
ဒီတင်နှံမှာခေါင်းဆောင်မှုဆိုင်ရာကိစ္စရပ်တွေကိုတင်ကြားခဲ့သလို Washington DC မြို့တော်ကိုတွားရောက်လေ့လာတဲ့အခါမှာလည်း American ပြည်ထောင်စုဒီမိုကရေစီစနစ်ကိုဘလို့တိဆောက်ထားသလဲဆိုတာတွေ့ခဲ့ရပါတယ်။အခုလိုမျိုးဒီမိုကရေစီစနစ်လက်တွဲကျင့်သုံးနေတာကိုတွေ့ရတော့မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာရမယ်ဆိုတဲ့မျှော်လင့်ချက်တွေပို့ပြီးတော့ရလာခဲ့ပါတယ်။ဆင်းရဲမှုပပျောက်ရေးအလောက်အကန့်ဖန်တီးရေးပြည်သူလူထုရဲ့ပညာရေးနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေပုံမခိုင်မလာအောင်လှုပ်ဆောင်ဖို့အတွက်အဲ့ဒီအခြေအနေတွေကကျွန်မကိုလှုံ့ဆော်ပေးပါတယ်။
2016ခုနှစ် Foreign တင်နန်းဆင်ပွဲကိုမဖြူဖြူအောင်နဲ့ကိုလင်းထက်နိုင်တို့လည်းတက်ရောက်ပါတယ်2015ခုနှစ်တင်နန်းဆင်ပွဲကျင်းပတဲ့အချိန်တုန်းကပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုကြောင့်မြန်မာနိုင်ငံမှာသူတို့ဟာအချင်းချခံထားရတာပါတင်နန်းဆင်အခမ်းအနားကိုတက်ရောက်လာတဲ့သမရဟောင်းကတော်လော်ရာဘုတ်ကလည်းဒီမိုကရေစီရရှိအောင်ဆွေးနွေးလာတဲ့ကြိုးပမ်းခဲ့ကြသူတွေကိုချီးကျူးစကားပြောကြားခဲ့ပါတယ်
In 2002 I became an advocate for human rights in Burma
2002ခုနှစ်ကစလို့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်မစတင်လှုပ်ဆောင်လာတာပါအတိုက်ခံတွေပေါ်မှာစစ်အစိုးရရဲ့ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့တော်တော်ကိုစိတ်မသက်မသာဖြစ်ခဲ့ရပါတယ်။နိုင်ငံတွင်းမှာလည်းသူတို့ကိုဆန္ဒပြတဲ့အပြင်နိုင်ငံတကာကလည်းလက်မခံဘူးလို့ပြောဆိုနေတဲ့ကြားကပဲစစ်အစိုးရဟာတိုင်းပြည်အာဏာကိုချုပ်ကိုင်လာတာဆယ်စုနှစ်တော်ကြာပါပြီ။ဒီလိုအခြေအနေအောက်မှာပဲဒေါအောင်ဆန်းစုကြည်အပါအဝင်ဒီမိုကရေစီလိုလားတဲ့ခေါင်းဆောင်တွေဟာအနာဂတ်ဒီမိုကရေစီနိုင်ငံတော်အတွက်ဇွန်းတစ်ပတ်နဲ့ဆောင်ရွက်ခဲ့ကြပါတယ်။တနည်းနည်းမှာမြန်မာပြည်လွတ်မြောက်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးမဆုံမနစ်လှုပ်ဆောင်ခဲ့ကြတာတွေကိုလည်းကျွန်မအနေနဲ့အထင်ကြီးလေးစားမိပါတယ်။မဆုံမနစ်စူးစမ်းဆောင်ရွက်ခဲ့တာတွေကြောင့်ပဲဒီကနေ့ဆိုရင်မြန်မာနိုင်ငံဟာအဲ့ဒီအိမ်မက်ထဲကအတိုင်းအကောင့်ထဲပေါ်လာဖို့ပို့ပြီးတော့နှီးစက်လာပါပြီ။
နိုင်ငံရေးဒီမိုကရေစီအတွင်းကူးပြောင်းရမှာလိုအပ်တဲ့ကျွမ်းကျင်မှုအရေးသွင်းတဲ့ပတ်သက်ပြီးငွေရည်သူကောင်းဆောင်တွေကိုသမ္မတဟောင်း George W. Bush ရဲ့ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ကောင်းဆောင်မှုဆိုင်ရာဖိုရမ်မှာတင်ကြားပို့ချပေးနေတာပါ။တနှစ်ကြာတင်တဲ့ကာလအတွင်း Liberal Democracy နဲ့စီးပွားရေးလွတ်လပ်ခွင့်တခြားနိုင်ငံတွေကဒီမိုကရေစီရေးပြောင်းလဲမှုဖြစ်စဉ်လက်တွေ့အသုံးချကောင်းဆောင်မှုနဲ့စီမံခန့်ခွဲမှုအကြောင်းစတာတွေကိုတင်ကြားပေးပါရခင်ဗျာ။
မြန်မာလူငယ်တွေနဲ့ပတ်သက်တဲ့ American သမ္မတဟောင်းတူရဲ့ဆန္ဒနဲ့ပတ်သက်လို့ကိုအောင်အောင်ပြောပြသွားတာပါအခုတော့ထိုင်းမြန်မာနယ်စပ်အခြေအနေကိုကြည့်အောင်ပါထိုင်းမြန်မာနယ်စပ်မှာမကြာခဏဆိုသလို သူပိုင်ကိုပိုင်အငင်းပွားလေးရှိတဲ့မဲဆောင်မြဝတီချစ်ကြည်ရေးတရားအနီးကရေလေကျွန်းမှာမွေးရစေဝါရောင်းဝယ်ဖောက်ကားမှုအပောင်းဝင်ဒူးစရိုက်လုပ်ငန်းလှုပ်ဆောင်နေတယ်လို့တန်လျာရှိတဲ့လုပ်ရတွေကိုမြန်မာအာဏာပိုင်တွေကနှိမ်နှင်းခဲ့ကြပါတယ်။နေပြည်တော်ကအထူးတပ်ဖွဲ့တွေနဲ့ဒေသဆိုင်ရာအာဏာပိုင်တွေရဲ့နှိမ်နှင်းမှုအတွင်းမွေးရစေဝါတွေနဲ့အတူတန်လျာရှိသူလူ၈ဦးထက်မနည်းကိုလည်းဖမ်းဆီးလိုက်ကြောင်းဒေသခံတွေကပြောပါတယ်။အပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်တရေတရားအောက်ကနှစ်နိုင်ငံပိုင်ဖြစ်နေတဲ့ရေလေကျွန်းဟာနေ့စဉ်လောက်ကိုက်စားတောက်နေတဲ့ပြန်ကျဈေးတယ်တွေရဲ့နေထိုင်နေတဲ့နေရာဖြစ်ပြီးမူရစေဝါနဲ့လူရက်မှုတွေလူကုန်ကူးမှုတွေလူတက်မှုတွေဖြစ်ပွားခဲ့တဲ့နေရာတစ်ခုပါဆယ်စုနှစ်တစ်ခုကျော်ကြာတဲ့အထိအဲ့ဒီနေရာကိုအပြည့်အပြည့်ရှင်းလင်းတာမျိုးတွေမရှိခဲ့ပေမဲ့အခုခါမှာတော့အာဏာပိုင်တွေကစတင်ရှင်းလင်းမှုတွေလုပ်ခဲ့တာကြောင့်လူရှိဦးတဲ့မနေ့ဖမ်းဆီးခံရပြီးစိတ်ကြွဈေးတွေလည်းဖမ်းဆီးရမိတာတွေဖြစ်ခဲ့ပါတယ်။ရေလေကျွန်းကိုရှင်းလင်းစင်မှာမျက်မြင်တွေ့ရှိသူတို့ကအခုလိုပြောပြပါတယ်
။တရားဝင်စိတ်ကခွေပြားတွေ၊ကာမစိတ်ကခွေပြားတွေ၊နောက်ပြီးတော့ငင်းဈေးတွေအဲ့လိုအဆုံပြီးတော့ဈေးကြောက်တွေအမိပြီးတော့ကလောင်ခေါ်ပါတယ်၊တက်ကန်ခေါ်ပါတယ်၊စစ်သေးနေတော့အလုံးမအရောက်60ရာ98ရာတက်ကန်လို့ယူစားတဲ့လူတွေ6ရာဘလို့ဆိုတော့ကာမထိုင်နေတာ
ဒီလေကျောင်းဟာလူတက်မှုတွေဖြစ်ပွားတဲ့အထိဥပဒေစိုးမိုးမှုတွေမရှိခဲ့တာတွေကြောင့်အဲ့ဒီနေရာကနေထိုင်းဘက်ကိုမူရစ်စေဝါတည်ဆောင်တာတွေလည်းအရင်ကရှိခဲ့မှုပါတယ်။ဒါဟာဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတင်လက်ထက်မှာပထမအဆုံးကင်တွယ်ခဲ့တဲ့လုပ်ရက်ဖြစ်တယ်လို့လည်းဆက်ပြောပြပါတယ်။
နော်ဒီနေရာကဆွေးဆွေးဆင်းပါနော်ဒီအခုညအချိန်မတော်ပြန်လာတဲ့ဖြီးသွားတယ်နေ့အချိန်မတော်ဖြီးသွားပြန်မှလူကြီးလူသားတို့မရေကျင်းလာတော့ခဏခဏဖြစ်တယ်ပေါ့လုံခဲ့တဲ့2လ3လကမကွေးကအမျိုးသမီးလေးတယောက်ညသူမိဘနေမကောင်းလို့ဖြတ်တန်းသွားလာတဲ့အချိန်မှာအဲဒီလေကျွန်မပါတဲ့ဖြစ်စီအလူခံပြီးတော့လူဝမ်းမနေချင်းပြတ်သက်ခံတဲ့ဖြစ်မျိုးလေးကြုံခဲ့ရတာပေါ့အဲလူတွေကအဲ့နေရာမှာလူကုန်ကူးမှုမျိုးစုံပဲရှိတာပါမှလူဟိုတာဟိုကံပိုးတွေကကံပိုးလူအဲ့ဒီလိုရောင်းဝယ်လုပ်တဲ့ဒါစားတဲ့လူတွေရှိတယ်သူခဏကိုရင်းစားတဲ့လူတွေရှိတာပါလူပေါင်းစုံနေတာပေါ့ဒီနေရာအဓိကအဲ့ဒီနေရာကအမတ်တည့်ရက်ကမြန်မာနိုင်ငံနဲ့ပဲသက်ဆိုင်တော့ပေါ့နော်အဓိကဒီထိုင်းနဲ့မသက်ဆိုင်ဘူးထိုင်းမြန်မာဘက်ကအုပ်ချုပ်တာပါအမတ်တည့်ရက်ကကပါရင်းနော်အဲ့လိုမဖမ်းအခုကကသူမှန်တာဒီရက်တည်းအဖြစ်မှန်ကြက်လာပါဘာကြောင့်လဲမသိဘူးအခုကတင်းနေတယ်တက်တာလည်းများနေတဲ့ခက်တာပါကောင်းတဲ့နေရာဖိုင်နေတာ
မြောက်ရီမြို့မှာမူရစေဝါရောင်းဝယ်မှုတွေမြေယာသိမ်းမှုတွေလက်နက်ကင်အဖွဲ့အများပြားရှိမှုတွေကြောင့်အရင်အစိုးရလက်ထက်မှာကလေးကထိမ့်သိမ်းရခက်တဲ့နေရာတစ်ခုဖြစ်ရှိနေတာပါမကြသေးခင်တုန်းကတော့ကရင်ပြည်နယ်ဝန်ကြီးချုပ်မြောက်ရီမြို့ကိုလာရောက်ချိန်မှာဒေသခံလူထုကမြောက်ရီမြို့ရင်းကမူရစေဝါပြဿနာတွေလောင်းကစားဝိုင်းတွေအများပြားဖြစ်နေတဲ့ပြဿနာတွေမြေသိမ်းရသိမ်းဖြစ်နေတဲ့လက်နက်ကင်တွေရဲ့ပြဿနာတွေကိုလည်းတင်ပြခဲ့ကြပါတယ်ဒီအခြေအနေတွေအပြီးမှာတော့အခုလိုမျိုးစီမံချက်နဲ့ဖမ်းဆီးအရေးယူတာတွေရှိလာတာဖြစ်နိုင်တယ်လို့လည်းမြောက်ရီမြို့ကန်တွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့ဒေသဆိုင်ရာအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင
် VOA သတင်းတော်မအေးမရဲ့တင်ပြချက်ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ကြပါတယ်အာရှတလွှာကမိုးကောင်ရေရှားမှုတန်ခံရတဲ့နိုင်ငံတွေတဲကအိန္ဒိယနိုင်ငံမှာတော့ထူးထူးခြားခြားရေဖြန့်ဝေတဲ့အစီအစဉ်ကြောင့်ရေပြန့်လန့်မှုတန်ခံရတဲ့လူမှုအတွက်သက်သာရရစေခဲ့ပါတယ်မိုးရာသီမရောက်ခင်ရေရှားပမှုနဲ့အကြီးအကျယ်ကြုံနေရတဲ့အိန္ဒိယနိုင်ငံအလဲပိုင်းမှာယထာတစဉ်နဲ့လိုက်လံဝေငှပေးနေတာပါအိန္ဒိယနိုင်ငံမှာနီလန်ပေါင်းစုံနဲ့ရေရှားမှုပြဿနာကိုဖြေရှင်းနေတဲ့အကြောင်းနဲ့ပတ်သက်လို့ AB သတင်းဆောင်မကိုအခြေခံပြီးကိုအောင်လင်းဦးကတင်ပြမှာဖြစ်ပါတယ
်ဘူရိုင်းကိုယထာတစဉ်ဆိုင်လိုက်မျှော်ကြတဲ့အထက်မှာဂျက်တိုးတို့အမည်ပေးထားတဲ့ရေစဲယထာလောက်လူတွေအားတက်သရောဖြစ်တာမျိုးကတော့သိရှိမှာမဟုတ်ပါဘူးမိုးကောင်ရေရှားမှုထံအစိုးရဆုံးခံရတဲ့ဒေသတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံအလဲပိုင်းကလာတူမျိုးကိုရောက်လာတဲ့ယထာမှာတော့ရေကလန်တန်းနဲ့ချီတင်ဆောင်လာတာပါယထာဆက်ကောင်းအရာရှိဗီနုကူကာနီကတော့စီတင်ယထာအဟောင်းတွေကိုဓာတ်ပစ္စည်းတွေနဲ့စနစ်တကျသန့်စင်စေချောပြီးရေလိုတဲ့အရက်တွေမှာနေ့စဉ်နဲ့မျှလိုင်းလံဖြန့်ဝေပေးနေတာလို့ပြောပါတယ
်လာတူကာလွန်ကိုပဲလေजो नौ ट्रेन सामने चला है
लाडू မျိုးကလူတွေအတွက်အတွဲ၉တွဲပါတယ်ယထာ၉စင်းနဲ့နေ့စဉ်ရေဖြန့်ဝေပါတယ်တနေ့ကိုရေကားလန်33,200လောက်ပို့ပါတယ
်တွဲတွဲစီမှာရေကားလန်14,000ပါပြီးယထာတစ်စင်းလုံးကိုရေပြည့်ပြည့်ဖို့အတွက်ကတော့၈နာရီလောက်ချိန်ယူရပါတယ်ယထာဘက်ကရေတွေကိုတော့ရေတန်းစင်ဆက်ထဲကိုပိုက်တွေနဲ့ဆုပ်တင်ပြီးမြို့တွေနဲ့အနီးအနားကျေးရွာတွေကိုရေတင်ကားတွေနဲ့ထပ်မံဖြန့်ဝေပါတယ်ထိုဆက်နဲ့ဆွဲလာတဲ့ရေတင်ကားတွေကရေကိုတော့တန်းစီဆောင်ဆိုင်နေရတဲ့ဒေသခံတွေကရေပုံးတွေအိုးတွေနဲ့တဲကြပါတယ်။ဒါပေမဲ့လည်းရေဖြန့်ချီရဲ့အစီအစဉ်တွေဟာလုံလောက်မှုမရှိဘဲနဲ့ရေရဖို့အတွက်ကိုနိုင်ပေါင်းများစွာဆောင်ဆိုင်ကြရတယ်လို့လည်းဒီဘက်ကိုက်ကွက်တို့လိုဒေသခံတွေကပြောကြပါတယ်။
पाण्याचे कसं आहे म्हणजे का 15 दिवसाला 20 दिवसाला पाणी येते
सिबिन दाहा खुदी
ဒီမှာတွေ့ရဘုံမှန်ကြီးကလည်းနိုင်ဝတ်တနိုင်လောက်ပဲရပါတယ်တနိုင်လောက်ဆိုရင်တော့ရက်သွားပြီနောက်တစ်ခေါက်ရရဖို့ကနှစ်ရက်လောက်ကနေလေးရက်လောက်ထိစောင့်ရပါတယ်ရေပြည့်ကတော့မမှန်ပါဘူးတိုင်ပြည်လူကြီးရဲ့60ရာခိုင်နှုန်းကစက်ပြိုးရေးလုံနေတာကတော့ထက်ဝက်တောင်မရှိပါဘူးဆက်စွန်းနေပေါင်းများစွာမြေရောက်ရေအလွန်ကျွမ်းသုံးဆွဲမှုတွေလွယ်မတဲ့စီမံခန့်ခွဲမှုတွေမုတ်တုံမှုအားနေတာတွေစ စပြိုးရေးလုပ်ငန်းတွေမှာထိခိုက်မှုတွေကျင်းပရတယ်လို့လည်းဒေသခံလက်သမားတူဖြစ်တဲ့အရှုပ်ပလန်ခေကပြောပါတယ
်ဘီလ်ကူလ်ဘူရာဟလေးစ်စပ်ဆူခိုင
်အချိန်တွေကအရန်ကိုဆိုးပါတယ်အလုံး6တွေ့ပြီးတော့ရေကလုံးဝကိုမရှိတော့ပါဘူးတိရစ္ဆာန်တွေအတွက်လည်းမရှိပါဘူးအခုတော့ရွာလေးမှာရေရဖို့ရေတင်ကား3စင်းနဲ့ဟိုမှာတွေ့ရတဲ့ရေရင်းလေးတွေကိုရေဖြည့်ပေးနေပါတယ်
မူကောင်ရေရှာမှုကြောင့်ကျွမ်းနာတိရစ္ဆာန်သေဆုံးတာ၊ကောက်ပဲသီးနှံပျက်စီးဆုံးရှုံးတာ၊ရေရှာရင်အသက်ဆုံးရှုံးရတာလို့ကြေကွဲเสียဇာတ်လမ်းတွေလည်းကျင်းပါပါတယ်။အသက်30အရွယ်ရန်ချနာချာတဲ့ရခင်မွန်းတဲ့အဆိုရင်လည်းရေခိုင်ရင်ရေရုနဲ့ပြုတ်ချသေဆုံးခဲ့ရတာပါ။ဒါကြောင့်လဲမိသားစုမှာတူးရဲတာကျန်တဲ့အမျိုးသားတဦးဖြစ်ကွယ်လွန်သူရဲ့ဖောက်ရင်ကိုယ်တိုင်အလုပ်လုပ်နေရတယ်လို့လည်းအတော်ဖြစ်သူနီလာချာတဲ့ကပြောပါတယ်
။အမ်ချပုတ်နေပါနေစတိကြီးလာနေ
ကျွန်တော်တို့ကခလေးနှစ်ယောက်ကိုရေသွားခိုင်ရင်လည်းအရင်နဲ့တည်ရတာပါ။အခုကြတော့သူ့ဖေကလဲတဲ့ဆင်အလုပ်လုပ်နေရတယ်လေသူ့ရွေနဲ့ဒီလုပ်လုပ်ဖို့ကမလွယ်ပါဘူးတမိသားစုလုံးတာဝန်ကိုသူ့တယောက်တည်းကဘယ်လိုလုပ်ယူနိုင်မှာလဲလေအစိုးရကလည်းဘာမှမထောက်ပံ့ပေးပါဘူးရှင
်အိန္ဒိယမိုးလေဝသဌာနကတော့ဒီနေ့မိုးရသီကခါတိုင်းထက်မိုးများမယ်လို့ခန့်မှန်းထားတာပါဒါပေမဲ့လည်းမိုးရသီမတိုင်မချင်းမိုးကောင်ရေရှားတဲ့ခံနေရတဲ့အိန္ဒိယနိုင်ငံအလဲပိုင်းကဒေသခံတွေအတွက်ကတော့ရေသေးရထားကသာတခုတည်းသောမျှော်လင့်ချက်လို့ဆိုရမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်ကျွန်တော်တို့အခုတင်ဆက်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲည9:00-9:00ခွဲအထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပါမယ်
ဂျပန်နိုင်ငံမှာကျင်းပနေတဲ့စက်မှုဖွံ့ဖြိုးပြီး9နိုင်ငံ G7 ထိပ်သီးအစည်းအဝေးဟာတိတ်ကိုထိရောက်အကျိုးရှိပြီးအစကောင်းတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဆွေးနွေးပွဲအတွင်းမှာအဓိကအရေးကြီးတဲ့နောက်ထပ်နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးကြဖို့ရည်ရွယ်ထားတယ်လို့လည်းသမ္မတဘားမားကပြောပါတယ်။မနေ့ပြန်တောက်ကြနေမှာထိပ်သီးအစည်းအဝေးပြီးတဲ့နောက်မှာတော့သမ္မတဘားမားဟီရိုရှိမားမြို့ကိုသွားပါမယ်။1945ခုနှစ်မှာအဲ့ဒီမြို့ကိုအမေရိကန်ကကမ္ဘာပထမဆုံးအဏုမြူဘုံးနဲ့တိုက်ခိုက်တာကြောင့်ဂျပန်နိုင်ငံသားထောင်ပေါင်းများစွာသေဆုံးရတယ်လို့ဒုတိယကမ္ဘာစစ်အဆုံးသတ်ဖို့လည်းမြန်သွားစေခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအောင်ဟီလာရီကလင်တန်ဟာနိုင်ငံသားဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ့်ရဲ့ကိုယ်ပိုင် email စာပါကိုလုပ်ငန်းအတွက်အသုံးပြုခဲ့တာဟာနိုင်ငံသားဌာနရဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့ပြက်ကွက်တာဖြစ်တယ်လို့ပေါက်ကြားထွက်လာတဲ့နိုင်ငံသားဝန်ကြီးဌာနစုံစမ်းစစ်ဆေးမှုချုပ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကနေ့ဂျာတာပရင်းနေ့ကြားမှာလူသိရှင်ညာထုတ်ပြန်မဲ့အစီရင်ခံစာဟာတရေစောပြီးမနေ့ဗုဒ္ဓနေ့တုန်းကအစီရင်ခံစာမှာပါတဲ့အကြောင်းအရာတွေပေါက်ကြားပြီးတော့ထွက်လာတာပါ။ဝန်ကြီးအောင်ကလင်တန်ဟာအလို့ကိစ္စအတွက်ကိုပိုင် email ကိုအသုံးပြုဖို့ခွင့်ပြုချက်တောင်းခံတဲ့အထောက်အထားမရှိသလိုတောင်းခံရင်လည်းပယ်ချခံရမှာဖြစ်တယ်လို့နိုင်ငံသားဝန်ကြီးဌာနအကြီးအကဲတာဝန်ရှိသူတွေကပြောပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကညမောအစိုးရကိုတွေ့ချက်လိုက်ပြီးအစ်မေဝန်ကြီးတနေရမှာသဘောထားတင်မှသူတူကိုခန့်လိုက်တာကြောင့်ပြည်တွင်းပြည်ပဝေဖန်တာတွေထွက်နေပါတယ်။ Israel Biden နုပါတီခေါင်းဆောင်ဖြစ်တဲ့အစွန်ရောက်အမျိုးသားပါတီ Avigdor Lieberman ဟာ Israel နိုင်ငံရေးမှာအကောက်အကွယ်အပြတ်အပြတ်ဖြစ်အောင်အလုပ်ဆုံးသူတူဖြစ်သလို Palestine ရေးနဲ့ပတ်သက်ရင်လည်းသဘောထားတင်မှတဲ့သူဖြစ်ပါတယ်။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာဗုဒ္ဓနေညာကကြော်ကြားတဲ့ rap အဆိုတော့ DI ဖြော်ပြမဲ့ဂီတာပွဲတော်ကျင်းပရနေရမှာပြစ်ခတ်မှုဖြစ်တာကြောင့်လူတူးသေဆုံးပြီးတခြားလူ၃ဦးဒဏ်ရာသွားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးအသံလွှင့် engineer ကတော့ Nick Evenoff ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ View American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ16.25ဒုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2 နာရီကြာမှကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America, Washington.